အီရန်နိုင်ငံအနေနဲ့ယူကရိန်းခီးတဲ့တင်လေယာဉ်ကိုမှားယွင်းတွေ့ချခဲ့တဲ့အတွက်ရည်ရွယ်မှုတွေစလုပ်နေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့ဘက်ကပဲတီဟရန်မြို့လေယာဉ်ကွင်းကအတက်လေးမှတင်ဒီလေယာဉ်ကိုပြစ်ချခဲ့တာကြောင့်ပါလာသူ186ဦးအကုန်လုံးသေခဲ့ရတဲ့အတွက်ရည်ရွယ်မှုတွေစလုပ်နေပြီလို့အီရန်တရားရေးဌာနကဒီနေ့ကြေညာလိုက်တာပါ။ဒီချက်လေယာဉ်ကိုပြည်ခဲ့တဲ့ဗုဒ္ဓနေ့ကမှားယွင်းပြစ်ချခဲ့တာကိုအီရန်ဘက်ကနောက်ဆုံးကြမှာဝန်ခံခဲ့ပြီးအီရန်ပြည်သူတွေရဲ့မကျေနပ်မှုတွေနဲ့ဆန့်ကျင်ဆန္ဒပြမှုတွေမကြာခင်ဂျပန်တွေမြန်မာလာနေချိန်မှာအခုလိုရည်ရွယ်မှုစတင်နေကြောင်းကြေညာခဲ့တာပါ။အီရန်ထိပ်တန်းအရာရှိတွေအနေနဲ့ဒီလေရင်ပြစ်ချခဲ့ရခြင်းအကြောင်းရင်းကိုဖုံးကွယ်ခြင်းတဲ့အတွက်အခုလိုအရေးယူခဲ့ပုံရတယ်လို့သုံးသပ်မှုတွေလည်းထွက်နေပါတယ်။ဒီလေရင်ကိုအီရန်ကပြစ်ချခဲ့တယ်လို့အစာပိုင်းဆဆွဲမှုတွေထွက်ခဲ့တဲ့ပေါ်အီရန်ဘက်ကပထမပိုင်းမှာညှင်းဆိုခဲ့ပြီးအီရန်တော်လှန်ရေးအစောင့်တပ်ကမှားယွင်းပစ်ချခဲ့ကြောင်းအထောက်အထားအများကြီးထွက်လာခြင်းကြောင့်3ရက်ကြာစနေနေ့မှာအခုလိုဝန်ခံခဲ့တာပါ။အီရန်တရားရေးပြောခွင့်ရဂိုလာမိုဆိန်အစ်စမဲလီကဒီမှုနဲ့ပတ်သက်ပြီးစစ်ဆေးမှုတွေအကြီးအကျယ်လုပ်နေပြီးလူတချို့ကလည်းဖမ်းထားတယ်လို့အီရန်အစိုးရပိုင်သတင်းဌာနကနေပြောခဲ့ပေမဲ့ဘယ်သူတွေနဲ့ဘယ်နှယောက်ကိုဖမ်းထားတယ်လို့တော့အတိအကျမပြောခဲ့ပါဘူးခင်ဗျ။